မြန်မာနိုင်ငံတွင်းမှာအခုလာမယ့်လာဇန်းပိုင်းနဲ့မှာတနိုင်ငံလုံးတကောင်စီကောက်ယူဖို့လုပ်ငန်းစဉ်တွေအတွက်အစိုးရအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလက်နက်ကင်တွေနဲ့ပါတွေ့ဆုံညှိနှိုင်းမှုတွေလုပ်ခဲ့ရတယ်လို့ UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့က VOA ကိုပြောပါတယ်ရန်ကုန်မြို့ကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုသားညူဦးကနေပြီးတော့ UNFPA မြန်မာဌာနတာဝန်ခံနဲ့တွေ့ဆုံမေးမြန်းထားပါတယ်ရှင်
။ပြည်လုံးရဲ့သကောင်စင်းလုပ်ငန်းစဉ်အဖြစ်နဲ့အခုဒီလာမယ့် March 30ရက်နေ့ကနေ April 10ရက်နေ့အတွင်းအိမ်ဆောင်စုတွေအဖွဲ့အစည်းတွေမှာလူရည်စင်ကောက်ခံမှုတွေစတင်လုပ်နိုင်ဖို့အတွက်နိုင်ငံတကာကဆိုရင်တော့ UNFPA ကုလသမဂ္ဂလူရည်ရန်ပုံငွေအဖွဲ့ကနည်းပညာအရရောဗဏ္ဍာငွေကြေးအရပါကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒါလို့ကူညီဆောင်ရွက်ပေးတဲ့နေရာမှာအလုံးပါဝင်တဲ့လုပ်ငန်းစဉ်တရားဖြစ်ဖို့အစိုးရအပြင်ဒီတက်ကြွသူတွေရောတိုင်းသားအဖွဲ့အစည်းတွေနဲ့ပါဆွေးနွေးခဲ့ရတယ်လို့ UNFPA ဌာနကိုယ်စားလှယ် Miss Janet Jessen က VOA ကိုပြောပါတယ
် Enormous resources has gone into managing every step of the way consulting
လုပ်နေတဲ့အဆင့်တိုင်းမှာများပြားတဲ့နားလည်တက်ကြွသူတွေကစီမံခန့်ခွဲဆောင်ရွက်ပါတယ်အလူရှင်တွေနိုင်ငံရေးအကြံပေးတွေနဲ့ညှိနှိုင်းဆွေးနွေးပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်လုပ်နေသူတွေနဲ့လည်းဆွေးနွေးပါတယ်အစိုးရဘက်ကမဟုတ်တဲ့လက်နက်ကင်အဖွဲ့အစည်းတွေကိုလည်းဆွေးနွေးပါတယ်။တိုင်းရင်းသားခေါင်းဆောင်တွေလက်နက်ကင်ခေါင်းဆောင်တွေနဲ့လည်းဆွေးနွေးပါတယ်။ဒီလိုအပြန်အလှန်ဖလှယ်တာဟာအင်မတန်မှအရေးပါပါတယ်။ဒါကြောင့်လဲအခုလက်တလောလုပ်ငန်းစဉ်တွေမကဘူးရေရှည်မှဒီအချက်အလက်တွေကိုဘလို့အသုံးပြုမလဲဆိုတဲ့ကိစ္စတွေမှာပါအပြန်အလှန်ယုံကြည်မှုရလာဖို့အထောက်အကူဖြစ်စေမယ်လို့ထင်ပါတယ်
။မြန်မာနိုင်ငံမှာပြီးခဲ့တဲ့ယူကောက်ပွဲအတွင်းမှာကိုဒီအထူးထူးယူကောက်ပွဲမကျင်းပနိုင်ခဲ့တဲ့မြို့နယ်အချို့ရှိပါတယ်။အဓိကကတော့ဒီပြည်ပခါတွေကြောင့်ပါဒါအပြင်မြန်မာနိုင်ငံထဲမှာနောက်ဆုံးကောက်ယူခဲ့တဲ့1983ခုနှစ်သကောင်စင်းမှာတော့မှပြိပခဒေသတွေမှာကောက်ယူနိုင်ခဲ့ခြင်းမရှိပါဘူး။သူတို့အနေနဲ့ကတော့ဒီလက်နက်ကင်တိုင်းသားအဖွဲ့တွေနဲ့ပါဆွေးနွေးခဲ့တာကြောင့်ဒီလိုမျိုးပြိပခရှိတဲ့နယ်မြေတွေမှာတော့မှပြည်လုံးကျသကောင်စင်းကောက်ခံနိုင်ဖို့အခြေအနေကောင်းတွေရထားပြီလို့ Miss Jackson ကပြောပါရယ်။မြန်မာနိုင်ငံမှာဆိုလို့ရှိရင်လူအတော်များများဟာဒီစားဝတ်နေအခြေအနေတွေကြောင့်ပြည်တွင်းမှာပဲဖြစ်ဖြစ်ရွှေ့ပြောင်းနေကြရတာနောက်ပြည်ပကိုရွှေ့ပြောင်းအလုပ်လုပ်ကင်ကြရတာမျိုးတွေအတော်လေးဖြစ်နေတာပါ။ဒီနေရာမှာတော့ဒီပြိပရောက်နေတဲ့မြန်မာလူမျိုးတွေအတွက်တော့သူတို့ရဲ့သက်ဆိုင်ရာအင်တောင်စုတွေမှာပဲပြိပရောက်နေတယ်ဆိုတာကိုဖော်ပြနိုင်ပြီးဘယ်အတွက်ကြောင့်ဘာကြောင့်ပြိပထွက်ရတယ်လဲဆိုတာမျိုးမေးမြန်းဖို့မရှိဘူးလို့သိရပါတယ်။ဒါပေမဲ့လို့လည်းပြည်တွင်းမှာပဲရွှေ့ပြောင်းသူတွေအတွက်ကတော့ရွှေ့ပြောင်းရတဲ့အကြောင်းရင်းတွေကိုပါထည့်သွင်းမေးမြန်းဖို့ရှိပါတယ
်။ Migrants are people in the country who may move about because they have short-term employment.
ရှိရောအလုံးကိုင်းနေကြောင်းတိုင်းပြည်ရဲ့တနီးယာကနေတနီးယာသွားရောက်အလုံးလုံးကြရတဲ့ပြည်သူတွေအတွက်ကတော့လူဦးရေစစ်တမ်းရယူမှုလုပ်ငန်းထဲမှာသူတို့ဟာတရားဝင်လားတရားမဝင်လားဆိုတာထည့်မတွက်ပါဘူးသူတို့အနေနဲ့ဒီမှာပြောင်းရွှေ့လာတာယာယီပဲလားဒါမှမဟုတ်ရအမြဲတမ်းလားဆိုတာကိုပဲသိရှိအောင်လို့သူတို့ကိုစည်းရင်းယူသွားမှာပါဘလို့အလုံးကိုင်းလုပ်တယ်လဲဆိုတာအပါအဝင်မိကွန်းနဲ့အားလုံးကိုဖြည့်ဆွနိုင်မှာပါတနီးယာကနေတနီးယာကိုဘာကြောင့်ပြောင်းသွားတယ်လဲဆိုတာသိရဖို့ပဲအရေးကြီးပါတယ်တိုင်းပြည်တွင်းမှာပဲတနီးယာကနေတနီးယာပြောင်းရွှေ့သွားကြတာဘာကြောင့်လဲဆိုတာကိုအတိအကျသိရှိနားလည်ဖို့လိုတာကြောင့်ပါဘလို့အလုတ်ကိုင်းတွေကြောင့်လူတွေဒီလိုပြောင်းရွှေ့ကြတယ်လဲဆိုတာသိဖို့လိုပါတယ်ဒါဟာရွှေ့ပြောင်းနေထိုင်မှုနဲ့ပတ်သက်လို့နောက်ပိုင်းသုတေသနလုပ်ငန်းတွေအတွက်လည်းအသုံးဝင်မှာမို့လို့ပ
ါနောက်ခုကြုံရတဲ့အခြေအနေတစ်ချက်ကတော့လူမျိုးစုအမည်တက်တဲ့ကိစ္စတွေဖြစ်ပါတယ်လူမျိုးကြီးတွေကလူမျိုးစုခွဲတွေအမည်တက်ပြီးတော့စည်းကောက်မှာကိုမနှစ်သက်တယ်လို့ပဲလူမျိုးစုငယ်တွေဘက်ကလည်းလူမျိုးကြီးအုပ်စုတွေထဲမှာသူတို့ရဲ့အမည်ပါသွားမှာစိုးရိမ်နေကြပါတယ်ဒါကြောင့်မလို့လုပ်ငန်းစဉ်ပါတီလူမျိုးစုအခြေခံသတ်မှတ်ချက်ကိုကန့်ကွက်မှုတွေရှိနေတာပါ။ဒါပေမဲ့လည်းတိုင်းသားလူမျိုးစု135မျိုးသတ်မှတ်ချက်ဟာပြည်စုံတဲ့စီရင်သတ်မှတ်မှုမျိုးမဟုတ်ဘူးဆိုတာသူတို့ရောအစိုးရကိုယ်တိုင်ကပါသဘောပေါက်နားလည်တယ်လို့ Miss Jackson ကပြောပါတယ်။ဒါပေမဲ့လည်းလက်ရှိရှိပြီးသားလူမျိုးစုသတ်မှတ်မှုဒီစင်းကိုအခြေခံရယူထားတာပဲဖြစ်ပြီးတော့ကိုယ်သတ်မှတ်ခြင်းနဲ့ကိုယ့်ရဲ့လူမျိုးသတ်မှတ်ချက်ကိုတရားဖြစ်လို့ရပါတယ်လို့ပြောပါတယ
်။ They so confidentiality is a human right.
ကိုယ့်ရဲ့အချက်လက်တွေကိုကောက်ခံထားရင်ကိုယ့်ရဲ့သဘောတူညီချက်မပါဘဲအများပြည်သူကိုထုတ်ပြန်အသိပေးတာမျိုးမလုပ်ရဘူးဆိုတာလူအခွင့်အရေးတစ်မျိုးပါ။နောက်ပြီးလူအခွင့်အရေးတစ်မျိုးကလည်းကိုဟာဘယ်လိုလူမျိုးဘယ်အုပ်စုလဲဆိုတာကိုကိုယ်တိုင်ဆုံးဖြတ်ရွေးချယ်ပြောဆိုသတ်မှတ်တာမျိုးဖြစ်ပါတယ်။ဒါကြောင့်လူမျိုးစုခေါင်းဆောင်တွေကဒီမေကွန်းမျိုးကိုဘယ်လိုဖြေကြမလဲဆိုတာဆွေးနွေးတိုင်ပင်နေကြပါတယ်။အောက်ခြေလူမှုအတိုင်းအဝိုင်းအဆင့်မှာရောအခြားအဆင့်တွေမှာပါဆွေးနွေးမှုတွေလုပ်နေကြပါတယ်။ဒါဟာတကယ်ကိုသူတို့လောက်ကြရမယ်ကိစ္စပါတူးတယောက်ချင်းမဆိုဘဲအုပ်စုဘဲလူမျိုးမဆိုသူတို့ဘယ်လိုလူမျိုးအဖြစ်သတ်မှတ်စေချင်တယ်လဲဆိုတာသူတို့ကိုယ်တိုင်ဆုံးဖြတ်သတ်မှတ်ရမယ်အခွင့်အရေးရှိပါတယ
်အခုဒီကောင်စီလုပ်ငန်းကနေပြီးတော့ရလာမယ်ကင်းကနန်းတွေအချက်လက်တွေအထူးသဖြင့်ဆိုရင်တော့နေထိုင်မှုအခြေအနေလူမှုဘဝအလုတ်ကန်စရတွေဟာနောက်ပိုင်းနိုင်ငံတော်အဆင့်ရေးဆွဲမဲ့ဖွံ့ဖြိုးရေးစီမံချက်တွေအတွက်အသုံးပြုသွားနိုင်မှာဖြစ်တယ်လို့ပဲမြန်မာနိုင်ငံလူအရင်းမြစ်ကိုလည်းအသေးချတွက်ချက်သွားနိုင်မှာဖြစ်တယ်လို့ UNFPA ကတာဝန်ရှိသူကပြောပါတယ်